ချင်းပြည်နယ်အစိုးရအဖွဲ့ဝင်ကြီးအပါအဝင်ဘာသာရေးခေါင်းဆောင်တွေကိုလူမှုကွန်ရက်စာမျက်နှာ Facebook ကနေတဆင့်အသက်အန္တရာယ်နဲ့ချိန်ချောက်နေတာတွေကိုဖော်ထုတ်အရေးယူဖို့ပြင်ဆင်နေကြောင်းချင်းပြည်နယ်စီပင်သာယာရေးနဲ့လျှက်စစ်နဲ့စက်မှုလက်မှုဝင်ကြီးကပြောပါရတယ်။တစ်ချိန်တည်းမှာပဲရခိုင်လူငယ်ပရဟိတအဖွဲ့ကလည်းသူတို့ကိုအေးအေးနဲ့ဆက်ဆက်တယ်ဆိုပြီးဆွဆွဲတာတွေရှိတာကြောင့်ဥပဒေအရအရေးယူဖို့ဆောင်ရွက်နေပါတယ်။သတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့အခုလိုချင်းချောက်တာတွေဆွဆွဲပြောဆိုတာတွေဟာချင်းမျိုးနွယ်စုတွေနဲ့ရခိုင်လူမျိုးတွေရောနှောနေထိုင်တဲ့ချင်းပြည်နယ်ပလဝမြို့မှာအဓိကဖြစ်ပွားနေတာပါ Facebook ကလူမှုကွန်ရက်ကနေချင်းချောက်တာတွေရှိနေတာကြောင့်ရေးယူဖို့ပြင်ဆင်နေကြောင်းကိုချင်းပြည်နယ်အစိုးရစီပင်သာယာရေးလျှက်စစ်နဲ့စက်မှုလက်မှုဝင်ကြီးဦးစိုးထက်ကအခုလိုပြောပါတယ
်ကျွန်တော်ဝင်ကြီးတွေကို online ပေါ်မှာတင်တယ်နောက်ပြီးတော့တခါအရင်ဝင်ကြီးအဟောက်ဦးအိုက်ဇက်ခွန် online မှာတင်တယ်ဟိုတက်လိုက်မယ်ရှင်းပလိုက်မယ်ပေါ့အဲ့လိုမျိုးတွေပြောတယ်နောက်တစ်ခါခရီးရန်ဖုန်းကြီးစတီဗင်ဆိုတာကလည်းအော်ဒီလူကိုတွေ့တဲ့နေရာမှာတက်ပလိုက်ဆိုပြီးတော့တခါလေအဲ့လိုလိုတင်တယ်ဒီအမုန်းတရားတွေနဲ့လုပ်ပြီးတော့အဲ့လိုချင်းချောက်တဲ့ဟာမလို့ဒီဟာတွေကိုဖော်ထုတ်ပေးအေးရမလို့ပြောတာကိုကအကောင့်တူတွေနဲ့ဟိုလုပ်ပြီးတော့မှလူတယောက်ကိုအသက်အရွယ်ချင်းချောက်တဲ့အထိအဲ့လိုဖြစ်လာတယ်ကျွန်တော်ကဒီဟာတွေကိုပြန်ကာကွယ်ဖို့အတွက်အရေးယူရမယ်လို့ပြောတာဆရာ
ဒီလိုချင်းချောက်စာတွေရေးသားတာအကောင့်၁၀ကဏ္ဍအောက်ဝင်းကျင်လောက်ရှိပြီးဒီအထဲမှာအစိုးရဝန်ထမ်းတွေလည်းပါဝင်နေတယ်လို့ပြောပါတယ် Facebook ပေါ်ကရေးသားချက်တွေဟာလူမျိုးရေးပြိပခအထိဥတီစေနိုင်တာကြောင့်အရေးယူဖို့ပြင်ဆင်ရတာဖြစ်ကြောင်းလဲဦးစိုးထက်ကဆက်ပြောပါတယ
်လူမှုကွန်ရက်မှာစောင်းနေတယ်ပြောတာဆိုတာလေးတွေလက်ခံပါတယ်ဒါပေမဲ့အခုကလူရဲ့အသံတွေကျွန်တော်ရဲ့အသံတွေတော့မချင်းချောက်လာပြီကျွန်တော်မုံတဲ့လူရှိတယ်လို့ချက်တဲ့လူလည်းအများကြီးပဲဆိုတော့ကျွန်တော်တို့ကမုံတရားနဲ့အဲ့လိုတိုက်ခိုက်တဲ့လူကိုကျွန်တော်တို့ချက်တဲ့လူကပြန်ဝေဖန်တိုက်ခိုက်ကြတယ် online ပေါ်မှာဘလူးပြန်နာဒါနောက်ဆက်တဲ့လူမျိုးရေးပြဿနာဖြစ်မှာကြာကျွန်တော်တည်ရွားကြည့်ပါလားကျွန်တော်မိသားစုတွေလည်းနေမှာမဟုတ်ကျွန်တော်လူမျိုးတွေလည်းနေမှာမဟုတ်ဘူးအဲ့ဒါတားဆီးဖို့အတွက်ကိုကျွန်တော်တို့ကအဲ့ဒီလိုလေးပြောတာ
တစ်ချိန်တည်းမှာပဲရခိုင်လူမှုကူညီရေးအသင်းတစ်ခုကသူတို့ကိုမဟုတ်မမှန်ဆွဆွဲတာတွေရှိနေတာကြောင့်တရားစွဲဖို့ဆောင်ရွက်နေကြောင်းတင်ထွန်းအောင်ပရဟိတလူငယ်အဖွဲ့ကကိုတင်ထွန်းအောင်ကပြောပါတယ်
ဒီနေ့ကျွန်တော်ဒီကိုနိုင်ခွဲမှာဒီရေးစခင်းမှာသွားပြီးတော့အမှုန်သွားဖွင့်တယ်ပေါ့စခင်းမှုဥဝေလွင်ကတပည့်လောက်စောင့်ကြည့်ပါအောင်လို့အဲ့လိုတော့ပြောလိုက်တယ်ပေါ့ကျွန်တော်ကတည်ထွင်အောင်ပရဟိတလူငယ်အဖွဲ့ဆိုပြီးတော့ကျွန်တော်တို့ကပလက်ဝမှာ2008ခုနှစ်တုန်းကနေဆဗေးဆောင်တွေကိုကူညီတယ်ပေါ့ဒီရခိုင်လူမျိုးတွေကိုဦးစားပေးပြီးတော့ကူညီတယ်အဲကူညီတဲ့အချိန်မှာသူတို့ဒီသူ့ပစမနာတော်တဲ့တွေကဒီသခင်တချို့ကတော့သူတို့ကဗာလဲခိုက်တဲ့မှာတော့အင်းနဲ့ပါဝင်ပက်တင်နေတယ်ဆိုပြီးတော့သူတို့ကဆက်ဆွဲတယ်ပေါ့နော်ငကိုကလေးကတော့ဒီအစိုးရစစ်တပ်ကဒီရခိုင်လူမျိုးတွေကိုစင်စရာဖြစ်နေတဲ့ကြားထဲမှာပို့ပြီးတော့ထင်အောင်ထင်မှဖြစ်အောင်လှုပ်လိုက်တဲ့သဘောဖြစ်နေတဲ့အတွက်ကျွန်တော်တို့ကတရားစွဲဆိုရတာဖြစ်ပါတယ်ပေါ့
လောလောဆယ် Facebook account 3ခုကိုတရားစွဲဖို့ဆောင်ရွက်နေပြီးတပတ်အတွင်းမှာအလားတူစွပ်စွဲတာတွေရှိရင်အမှုဖွင့်မှာဖြစ်ကြောင်းနဲ့နားလည်မှုလွန်မားစေပြီးလူမျိုးရေးအရအမုန်းပွားစေနိုင်တဲ့စွပ်စွဲချက်မျိုးတွေဆက်မလုပ်စေလိုကြောင်းလည်းပြောပါတယ်ပလဝါမြို့နယ်မှာဒီရက်ပိုင်းအတွင်းမှာအစိုးရတပ်မတော်နဲ့အေအေအကြတိုက်ပွဲတွေပြင်းထန်ပြီးပလဝါမြို့ပေါ်ကိုစစ်ရှောင်ပြည်သူ600လောက်ထပ်မံရောက်ရှိလာနေပါတယ်။လောလောဆယ်မှာချင်းလူမျိုးစစ်ရှောင်2600လောက်နဲ့ရခိုင်လူမျိုးစစ်ရှောင်600လောက်ရှိကြောင်းလဲကုညီကယ်ဆယ်ရေးအဖွဲ့တွေကပြောပါတယ်။